ကဘာမကျေတွေ့မြမပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြတ်တာတဲ့နိုင်ငံတော်သချင်းရဲ့ခြေစင်းပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ့်ဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့န နဲ့တချင်းတို့ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တချင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနစ်အစ်စ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနစ်တွေကိုထိမ့်သိမ့်ရှောက်ရှောက်နိုင်မှကဘာမကြေ၍မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်ကဘာမကြေမြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့အသင်းအဖွဲ့တွေရှိရမယ့်အကြောင်းကိုကျွန်တော်တင်ပြနေတာပဲဖြစ်ပါတယ်ပြီးခဲ့တဲ့ပတ်က2015ရွေးကောက်ပွဲကြီးမှာလွတ်လပ်တဲ့အသင်းအဖွဲ့တွေဘလောက်လှုပ်ရှားခွင့်ရကြမလဲဆိုတဲ့အကြောင်းကိုကျွန်တော်တင်ပြခဲ့တာဖြစ်ပါတယ်မှန်ပါတယ်ကျွန်တော်တို့လူမျိုးတွေဟာကျွန်တော်တို့ပြည်သူတွေဟာစိတ်ထဲမှာအရှိကိုအရှိတိုင်းပြုမှုတတ်ကြတာပဲဖြစ်ပါတယ်ဒါဟာလဲရိုးသားဖြူစင်မှုတရားဖြစ်ပါတယ်ကျွန်တော်ဆိုလိုချင်တဲ့သဘောကသူတို့စိတ်ပါပြီဆိုရင်စိတ်ပါတဲ့အတိုင်းအင်တိုက်အတိုက်လုတက်တဲ့လူမျိုးတွေပါသူတို့စိတ်မပါဘူးဆိုရင်စိတ်မပါသလိုပြုမှုလုကင်တတ်ကြပါတယ်ဒီနည်းအားဖြင့်ပြောရရင်သူတို့ပေါ်မှာဘယ်လိုပဲဖိနှိပ်ချိမ့်ချောက်ထားပါစေစိတ်မပါဘူးဆိုရင်တတ်နိုင်တဲ့နည်းတွေနဲ့ဆန့်ကျင်တတ်တဲ့သဘာဝလည်းရှိပါတယ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီရဲ့ကြဆုံးမှုကိုလေ့လာကြည့်မယ်ဆိုရင်ဒီဖြစ်စဉ်တွေကိုသေချာပေါက်တွေ့နိုင်ပါတယ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီဟာဖွဲ့စည်းတွေကိုစနစ်ကျဖွဲ့စည်းထားပြီးစနစ်ကျမောင်းနှင်နိုင်တဲ့စွမ်းရည်လည်းရှိပါတယ်ကေတာလို့ခေါ်တဲ့အမကန်အင်အားစုတွေနဲ့လေယာဉ်မြေပြုပြင်ပြောင်းလဲရေးတွေလုပ်တာကျွန်တော်မှတ်မိနေပါသေးတယ်သိပ္ပံနီးကျစိုက်ပျိုးရေးဆိုပြီးလေးကွက်ကြစိတ်စိတ်ဆိုင်တမ်းမီဩဇာကိုဘယ်လိုအသုံးပြုရမလဲဆက်ဖြင့်စိုက်ပျိုးနည်းတွေချမှတ်ပေးပါတယ်မီယိုဖလာစိုက်ပျိုးနည်းတွေနဲ့အလစ်ကျင့်ရနေတဲ့လယ်သမားတွေဟာအစိုးရရဲ့မူဝါဒကိုသဘောမကျတာကလည်းတချို့ကြောင့်အဲ့ဒီလေယာစိုက်ပျိုးရေးပြုပြင်ပြောင်းလဲမှုဟာမအောင်မြင်ခဲ့ပါဘူးအလားတူဖြစ်စဉ်များစွာတွေထဲမှာဝါထွက်တိုးစိုက်ပျိုးတာတို့နေချာစီမံကိန်းတို့ဆိုတာတွေလည်းကျွန်တော်မှတ်မိနေပါသေးတယ်1980ဝန်းကျင်ကစကိုင်းတိုင်းဒေသပါတီကော်မတီရဲ့အစီအစဉ်ရနေချာစီထုတ်လုပ်ဖို့အတွက်နေချာစိုက်ပျိုးရေးစီမံကိန်းအသစ်တစ်ခုကိုစတင်ပါတယ်အဲ့ဒီတာဝန်ကိုယူထားတဲ့ဒေသပါတီကော်မတီကသူ့ရဲ့အတော်ဆုံးပါတီကီတာတယောက်ကိုနေချာမျိုးစစ်တွေပေးပြီးသူတို့နေတဲ့ရွာမှာစံပြစိုက်ကွက်တစ်ခုဖော်ဆောင်ဖို့တာဝန်ပေးအပ်ပါတယ်ပါတီကီတာကလည်းထုံးစံတိုင်းအလွယ်တကူတာဝန်ယူသွားပါတယ်၄-၅လလောက်ကြာတော့ဒေသပါတီကော်မတီဝင်ကြီးကသူ့ရဲ့လူဘော်ကင်ဘက်တူတဲ့အတူတပည့်ကြီးကိုခိုင်းထားတဲ့နေချာစိုက်ခင်းကိုစစ်ဆေးဖို့ရောက်လာပါတော့တယ်တပည့်ဖြစ်သူကီတာကြီးကလည်းသူ့ရဲ့ဆရာဒေသပါတီကော်မတီဝင်တဲ့အဖွဲ့တွေကိုရွာနဲ့မလိုက်အောင်ခန်းခန်းနာနာကြိုးမွေးပြုစုပါတယ်ဒေသပါတီကော်မတီဝင်ကြီးကသူ့ရဲ့တပည့်ကီတာကြီးဟာဘယ်လိုတော်တဲ့အကြောင်းသူခိုင်းသမျှကိုဘယ်လိုတာဝန်ကျင်အောင်လုပ်ပြီးတဲ့အကြောင်းသူနဲ့အတူလိုက်ပါလာတဲ့လူဖော်ကန်ဘက်တွေကိုကြွားလုံးထုတ်ပါတော့တယ်။လိုက်ပါလာတဲ့အဖွဲ့တွေကလည်းတပည့်ဖြစ်သူရဲ့ကျွေးမွေးပြုစုပုံကိုကြည့်ပြီးအတော်ဟုတ်မှာပဲလို့အထင်ကြီးရှိနေကြပါတယ်။အဲဒီလိုနဲ့စားပြီးတောက်ပြီးစကားဝိုင်းအဆုံးမှာတော့ဒေသကော်မတီဝင်ကြီးကတပည့်ဖြစ်သူကီတာကြီးကိုချဲ့ချင်းလောင်လောင်နဲ့လှမ်းမိလိုက်ပါတယ်။ဟေးကောင်ကြီးဘယ်နဲ့လဲကွာငါခိုင်းတာတွေအစဉ်ပြေလားလို့မေးလိုက်ပါတယ်တပည့်ဖြစ်သူကလည်းထုံးစံတိုင်းပြေပါတယ်ဆရာအမြဲတမ်းပြေပါတယ်လို့ပြန်ပြေပါတယ်ဆရာဖြစ်သူကဟိုစီမံကိန်းရောဘလို့လဲกว่าလို့ဆက်ပြီးမေးပါတယ်အဲ့ဒါနဲ့တပည့်ဖြစ်သူကဗျာဆရာဘာစီမံကိန်းလဲလို့မေးပါတယ်ဆရာကနေကြလေကွာနေကြလို့ပြောပါတယ်အဲ့ဒီမှာတင်တပည့်ဖြစ်သူကတဖြည်းကြီးနဲ့ခေါင်းကိုကုပ်နေပါတယ်ပြီးတော့မှနေကြအာဆရာကျွန်တော်ကလေးတွေလှော်စားပလိုက်ပြီလို့ပြန်ပြေပါတယ်ဒေသပါတီကော်မတီနဲ့ပါလာတဲ့အဖွဲ့တွေဟာမပြုံးမဲနဲ့ဝလုံးဝဲရည်လိုက်ကြပါတော့တယ်။မြမဆိုရှယ်လစ်လမ်းစဉ်ပါတီရဲ့စီမံကိန်းစီဝါရေးစနစ်တစ်ခုကတော့အောင်မြင်စွာနှိကုံးချုပ်သားပြန်ပြီဆိုတဲ့အဓိပ္ပာယ်ပါပဲ။ချုပ်ပြီးပြောရမယ်ဆိုရင်အဖွဲ့စည်းတွေကိုစနစ်ကျဖွဲ့စည်းတတ်ရုံ၊ကေတာကောင်းတွေမွေးထုတ်တတ်ရုံ၊အမိန့်ပေးခိုင်းတတ်ရုံနဲ့လုပ်ငန်းတွေအောင်မြင်ဖို့ဟာမလွယ်ပါဘူး။အထူးဖြင့်ကျွန်တော်တို့လူမျိုးတွေရဲ့ဇက်ရအဖွဲ့စည်းကိုခုံမင်တတ်လို့အဲ့ဒါမှစေခိုင်းလိုက်ရင်လည်းရတဲ့ပုံစံနဲ့ဆန့်ကျင်တတ်တာကိုမမေ့ဖို့အရေးကြီးပါတယ်ကျွန်တော်တို့လူမျိုးတွေနဲ့လွတ်လပ်တဲ့အသင်းဖွဲ့စနစ်ဟာအင်မတန်မှကန့်ညီတဲ့သဘာဝရှိပြီးဒီစရိုက်လက္ခဏာတွေကိုအသေးချအသုံးချတတ်မယ်ဆိုရင်ကမ္ဘာမကြီးမြန်မာပြည်ကြီးတစ်ခုဖ ဖြစ်လာနိုင်မှာအမှန်ပါပဲဖြစ်ပါတယ်။ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပ
ါ။